အဖက်အခိုင်ငါအငယ်၈ကနေ၁၄ကျမ်းမှာဖော်ပြထားတဲ့ယုံကြည်သူတိုင်းအတွက်ဘုရားသခင်အလိုတော်ရှိသောအသက်ရှင်ခြင်းနည်းလမ်းအကြောင်းကိုလေ့လာကြပါစို့အဖက်အခိုင်ငါအငယ်၈ကနေ၁၄အထိကိုကျွန်တော်ဖတ်ပြပါမယ်အထက်ကာလ၌သင်တို့သည်မှောင်မိုက်အတိဖြစ်ကြ၏ယခုမူကားသခင်ဖရား၌အလင်းဖြစ်ကြ၏တို့ဖြစ်၍အလင်းဤသားကဲ့သို့ကျင့်နေကြလော့အလင်းဤအကျိုးမူကားအလုံးစုံသောကောင်းမွန်ခြင်းဖြောင့်မတ်ခြင်းသစ္စာစောင့်ခြင်းဖြစ်သည်သခင်ဖရားနှင့်တတ်တော်မူသောအရာသည်အဘယ်အရာဖြစ်သည်ကိုသင်ကြလော့အကျိုးမဲ့သောမှောင်မိုက်အမှုတို့နှင့်မဆက်ဆံသည်သာမကထိုအမှုတို့၏အပြစ်ကိုပြကြလော့အကျောင်းမူကားသူတို့သည်စိတ်ွယ်ရာ၌ပြုသောအမှုအရာတို့ကိုစကားပြောကာမျှ၌ညစ်ညူးခြင်းပါသေး၏အပြစ်ထင်ရှားသောအရာရှိသမျှတို့သည်အလင်းဖြင့်ထင်ရှားကြ၏ထင်ရှားစေရသောအရာရှိသမျှသည်လည်းအလင်းဖြစ်၏ထို့ကြောင့်အိပ်ပျော်သောသူနိုးလော့တေခြင်းမှထလော့တို့ပြုလျင်ခရစ်တော်သည်အလင်းကိုသင်အားပေးတော်မူမည်ဟုဆိုသည်ကျွန်တော်ဖတ်ပြခဲ့တဲ့အဖက်အခိုင်းငါအငယ်၈ကနေ၁၄ကျမ်းမှာဖော်ပြထားတဲ့အချက်တွေဟာအကြံပေးချက်မဟုတ်ဘူးအမိန့်ဖြစ်ပါတယ်ယုံကြည်သူတိုင်းအလင်း၌ကျင်လည်ဖို့ဘုရားသခင်အမိန့်ပေးထားပါတယ်ဒီကြမ်းချက်မှာအလင်း၌မောင်မိုက်ကိုသင်္ကေတအဖြစ်သုံးထားပါတယ်အလင်းဆိုတာဘုရားသခင်နဲ့ဘုရားသခင်နှုတ်ကပတ်တော်တမန်တရားကိုဆိုလိုပြီးအလင်း၌ကျင်လည်ခြင်းဆိုတာဘုရားသခင်နဲ့တမန်တရားကိုသိရှိပြီးတမန်တရားရဲ့သွန်သင်လမ်းပြချက်နဲ့အညီတန့်ရှင်းသောအသက်တာမှာအသက်ရှင်ခြင်းကိုဆိုလိုပါတယ်ဆာလံ139အငယ်105တုတ်တန်အခိုင်း6အငယ်23ယောဟန်အခိုင်း3အငယ်21တို့ကိုဖတ်ကြည့်ပါ။မောင်မိုက်ဆိုတာဘုရားသခင်နဲ့ဘုရားသခင်နှုတ်ကပတ်တော်တမာတရားနဲ့ဆိုင်သောအသိဉာဏ်ကင်းမဲ့ခြင်းသို့မဟုတ်မသိခြင်းရောက်ဆောင်ခြင်းကိုဆိုလိုပြီးမောင်မိုက်အမှုတို့နဲ့ဆက်ဆံခြင်းသို့မဟုတ်မောင်မိုက်၌ကျင်လည်ခြင်းဆိုတာဘုရားသခင်နှုတ်ကပတ်တော်တမာတရားနဲ့ဆန့်ကျင်ဘက်ဖြစ်တဲ့အပြစ်ဒုစရိုက်ဘဝမှာအသက်ရှင်ခြင်းကိုဆိုလိုပါတယ်အဖက်အခိုင်းငါအငယ်17ယောဟန်အခိုင်း1အငယ်လေးရနေ9အခိုင်း3အငယ်19ယောမအခိုင်း73အငယ်71ကနေ24ဟေရှာယအခိုင်းငါအငယ်20တို့ကိုဖတ်ကြည့်ပါအဖက်အခိုင်းငါအငယ်10မှာယုံကြည်သူတို့ဟာယေရှုခရစ်တော်ကိုမယုံကြည်ခင်တုန်းကအပြစ်ဒုစရိုက်ဘဝမှာအသက်ရှင်တဲ့သူတွေဖြစ်ကြပေမဲ့ယေရှုခရစ်တော်ကိုယုံကြည်လက်ခံပြီးတဲ့နောက်မှာတော့မောင်မိုက်တီးဟူသောအပြစ်ဒုစရိုက်ဘဝမှာဆက်ပြီးတော့အသက်ရှင်ရမယ့်သူတွေမဟုတ်တော့ဘူးခရစ်တော်၌အလင်းဤသားများဖြစ်လာကြတဲ့အတိုင်းအလင်း၌ကျင်လည်ရမယ့်သူတွေဖြစ်ကြောင်းအတိအလင်းပြောထားပါတယ်ယောဟန်ဩဝါဒစာပထမဆုံးအခိုင်း1အငယ်9ကနေ9ကြားမှာလဲအခုလိုဖော်ပြထားပါတယ်ထိုနောက်ကပတ်တော်ထာ၌ငါတို့သည်ကြားရ၍သင်တို့အားပြသောတရားစကားဟူမူကားဖခင်သခင်သည်အလင်းဖြစ်တော်မူ၏ဖယားသခင်၌မောင်မိုက်အလင်းမရှိငါတို့သည်ဖယားသခင်၌မိတ္တဟာယဖွဲ့ပေဟုဆိုလျက်ပင်မောင်မိုက်၌ကျင်လည်လျင်တစ္ဆာတရားကိုမကျင့်မုသာကိုသုံးသောသူဖြစ်ကြ၏ဖယားသခင်သည်အလင်း၌ရှိတော်မူတကဲ့သို့ငါတို့သည်အလင်း၌ကျင်လည်လျင်အချင်းချင်းမိတ္တဟာယဖွဲ့ခြင်းရှိကြသည်ဖြစ်၍ဖယားသခင်ဤသားတော်ယေရှုခရစ်၏အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုစေကြောတော်မူ၏လို့အတိအလင်းဖော်ပြထားပါတယ်ယုံကြည်သူတိုင်းဟာဘယ်သူမှမပြည့်စုံကြပါဘူးအပြစ်လုံးမြင့်တတ်ပါတယ်သို့သောအလင်းကအပြစ်ကိုထင်ရှားစေသောကြောင့်မှောင်မိုက်တီးဟုသောအပြစ်ဒုစရိုက်မှာယုံကြည်သူဟာဆက်ပြီးမနေနိုင်ပါဘူးအလင်း၌ကျင်လည်ခြင်းရဲ့ရလတ်အနေဖြင့်ယုံကြည်သူရဲ့အပြစ်ရှိသမျှကိုဖယားသခင်ခွင့်လွှတ်တော်မူပါတယ်ဒါကိုနောက်တနည်းပြောရရင်အပြစ်ရှိသမျှခွင့်လွှတ်ခြင်းကိုခံရသောသူဟာအလင်း၌ကျင်လည်သောသူဖြစ်တယ်။ယုံကြည်သူတို့ဟာအလင်းဤသားအလင်း၌ကျင်လည်ရမယ့်သူဖြစ်ကြောင်းဖော်ပြထားတဲ့အချုပ်ကျမ်းချက်တွေကိုဆက်ပြီးကြည့်မယ်ဆိုရင်တက်တာလောနီဩဝါဒစာပထမဆုံးအခိုင်းငါအငယ်လေးရနေပြတော့ငါးကြားမှာသင်တို့သည်မှောင်မိုက်၌နေကြသည်မဟုတ်သင်တို့အပေါင်းသည်အလင်းဤသားနေဤသားဖြစ်ကြ၏ညဤသားမောင်မိုက်ဤသားမဟုတ်နောက်ကောလောသဲအခိုင်း1အငယ်12ကနေ13ကြားမှာ အလင်း၌နေသောတန့်ရှင်းသူတို့၏အမွေကိုငါတို့သည်ဆက်ဆံဝင်စားထိုက်မိအကြောင်းကျေးဇူးပြုတော်မူ၏မောင်မိုက်တကောမှလည်းငါတို့ကိုနှောက်၍ချစ်တော်မူသောတားတော်၏နိုင်ငံတည်းသို့သွင်းတော်မူ၏လို့အတိအလင်းဖော်ပြထားပါသည်မဿဲအခိုင်5အငယ်14မှာယေရှုကယုံကြည်သူတို့ကိုသင်တို့သည်ဤလောက၏အလင်းဖြစ်ကြ၏လို့မိန့်တော်မူပါသည်တမန်ကျမ်းစာမှာယုံကြည်သူတို့ဟာအလင်း၌ကျင်လည်ရမယ့်သူတွေဖြစ်ကြောင်းအထက်ထက်အခါခါပြောထားပါသည်တကယ်လို့ကျွန်တော်တို့ဟာအလင်းဤသားလောက၏အလင်းဘုရားသခင်တားမှန်ရင်ဖယားသခင်ဟာအလင်းဖြစ်တော်မူသည့်အတိုင်းအလင်း၌ကျင်လည်ကြမှာဖြစ်တယ်။အလင်း၌ကျင်လည်ခြင်းဟာယုံကြည်သူတိုင်းရဲ့နေရာအမှန်ဖြစ်ကြောင်းအဲ့ဖက်အခိုင်းငါအငယ်ရှစ်မှာအတိအလင်းဖော်ပြထားပါတယ်။အလင်း၌ကျင်လည်ရင်ယုံကြည်သူအသက်တာမှာတွေ့ရမယ့်အသီးများကိုအဲ့ဖက်အခိုင်းငါအငယ်၉မှာအခုလိုဖော်ပြထားပါတယ်။အလင်း၏အကျိုးမူကားအလုံးစုံသောကောင်းမွန်ခြင်းဖြောင့်မတ်ခြင်းသက်စာဆောင်ခြင်းဖြစ်သည်အလုံးစုံသောကောင်းမွန်ခြင်းဆိုတာသူတစ်ပါးအပေါ်ယုံကြည်သူတို့ရဲ့ဆက်ဆံပြုမှုခြင်းကိုဆိုလိုပါတယ်။မဿဲအခိုင်9အငယ်12မှာယေရှုကအခုလိုမိန့်တော်မူပါတယ်။သင်တို့သည်ကိုယ်၌သူတစ်ပါးပြုစေလိုသမျှအတိုင်းသူတစ်ပါး၌ပြုကြလော့။ဤပညာကပညာတိကျမ်းနှင့်အနာဂတ်တိကျမ်းတို့၏အချုပ်အခြာပင်ဖြစ်သည်လို့အတိအလင်းမိန့်တော်မူပါတယ်။တတလောနီဩဝါရဇာပထမဆုံးအခိုင်းငါအငယ်15မှာလဲအခုလိုတွေ့ရပါတယ်။သူတစ်ပါး၌အဘယ်သူမျှရန်တုံမမှုစေခြင်းဟာတတိပြု၍အချင်းချင်းတို့၌၎င်းခတ်သိမ်းသောသူတို့၌၎င်းကာလအစဉ်စူးစား၍ကျေးဇူးပြုကြလောလို့အတိအလင်းပြောထားပါတယ်။ဖြောင့်မတ်ခြင်းဆိုတာဘုရားသခင်အဖို့တန့်ရှင်းစွာအသက်ရှင်ခြင်းကိုဆိုလိုပါတယ်။ပေတရုဩဝါဒစာပထမဆုံးအခိုင်း1အငယ်15ကနေ16ကြားမှာအခုလိုဖော်ပြထားပါတယ်။သင်တို့ကိုခေါ်တော်မူသောသူသည်တန့်ရှင်းတော်မူသည့်ဤသူကြင့်ကြံပြုမှုသည်များတို့၌တန့်ရှင်းခြင်းရှိကြလော့။အကြောင်းမူကားငါသည်တန့်ရှင်းတော်မူသောကြောင့်သင်တို့သည်လည်းတန့်ရှင်းခြင်းရှိကြလော့ဟုကျမ်းစာလာသည်လို့အတိအလင်းဖော်ပြထားပါတယ်။သစ္စာစောင့်ခြင်းဆိုတာဖယားသခင်တမာတရား၌ယက်တည်ပြီးမှန်ကန်စွာအသက်ရှင်ခြင်းယုံကြည်စိတ်ချရတဲ့သူဖြစ်ခြင်းစသည်တို့ကိုဆိုလိုပါတယ်။အလင်းဤသားစစ်မှန်ခဲ့ရင်အလင်းဤအသီးကိုသီးမယ်။အလင်းဤအသီးကိုမသီးဘူးဆိုရင်အလင်းဤသားမဟုတ်ကြောင်းထင်ရှားတဲ့သက်သေဖြစ်ပါတယ်။ဒါကြောင့်စစ်မှန်တဲ့ယုံကြည်သူအလင်းဤသားဟုတ်မဟုတ်လူတို့ရဲ့အကျင့်တည်းဟူသောအတ္တတာမှတွေ့ရတဲ့အသီးကိုကြည့်ဖို့မဿဲအခိုင်9အငယ်15ကနေ20ကြားမှာယေရှုကအခုလိုမိန့်တော်မူပါတယ်။အတွင်း၌ကြမ်းတမ်းသောတောခွေးဖြစ်လျက်တိုးရေကိုခြုံ၍သင်တို့ရှိရာသို့လာသောမိတ်ဆာပရောဖက်တို့ကိုတတိနှင့်ရှောင်ကြလော့။ထိုသူတို့၏အကျင့်ကိုထောက်၍သူတို့၏တဘောကိုသိကြလိမ့်မည်။စူးပြင်၌စပစ်သည်ကိုစွတ်တတ်သလား။စူးလေပြင်၌သင်မောတဖန်သည်ကိုစွတ်တတ်သလိုကောင်းသောအပြင်သည်ကောင်းသောအသီးမကောင်းသောအပြင်သည်မကောင်းသောအသီးကိုသိတတ်၏ကောင်းသောအပြင်သည်မကောင်းသောအသီးမကောင်းသောအပြင်သည်ကောင်းသောအသီးကိုမသိနိုင်ကောင်းသောအသီးမသိသောအပြင်ရှိသမျှတို့ကိုခောက်လဲ၍မိတဲသူချလိုက်တတ်၏တို့ဖြစ်လျင်ထိုပရောဖက်တို့၏အကျင့်ကိုထောက်သောသူတို့၏တဘောကိုသိရကြလိမ့်မည်လို့ယေရှုမိန့်တော်မူပါသည်အဖက်အခိုင်းငါအငယ်30မှာတခင်ဖယားနှစ်သက်တော်မူသောအရာသည်အဘယ်အရာဖြစ်သည်ကိုသင်ကြလောလို့ပြောထားပါတယ်တခင်ဖယားနှစ်သက်တော်မူသောအရာကိုကျွန်တော်တို့သင်ယူနိုင်တဲ့တခုတည်းသောနည်းလမ်းဟာဖယားတခင်နှုတ်ကပတ်တော်တမန်ကျမ်းစာအဖြစ်ဖြစ်ပါတယ်ယုံကြည်သူတိုင်းတမန်ကျမ်းစာမှာဖော်ပြထားတဲ့ယုံကြည်သူတို့အတွက်ဖယားတခင်အလိုတော်ရှိသောအသက်ရှင်ခြင်းနည်းလမ်းတွေကိုသင်ယူမှတ်သားပြီးနာခံရမှာဖြစ်ပါတယ်အဖက်အခိုင်းကအငယ်7မှာယုံကြည်သူတိုင်းကိုအခုလိုအမိန့်ပေးထားပါတယ်အကျိုးမဲ့သောမှောင်မိုက်အမှုတို့နဲ့မဆက်ဆံသည်သာမကထိုအမှုတို့၏အပြစ်ကိုပြကြလောလို့အတိအလင်းပြောထားပါတယ်အကျိုးမဲ့သောမှောင်မိုက်အမှုတို့ဆိုတာမတရားသောမိထုံ၌မြည်ဝဲခြင်းကိလေသာညှို့ညူခြင်းရန်တွေ့ခြင်းဂုံပြိုင်ခြင်းပွဲလုခြင်းမုတာပြောခြင်းလောဘလွန်ကျူးခြင်းရုပ်တုကိုကိုးကွယ်ခြင်းစဲရီကဲ့ရဲ့ခြင်းတေးသေးရက်နဲ့ရစ်မှုခြင်းအနိုင်အထက်လူယူခြင်းစသည်တို့ဟာမောင်မိုက်အမှုတွင်ဖြစ်ကြပါသည်အ အဲ့ဒီမောင်မိုက်အမှုတွေကိုမလုပ်ဘူးရန်နဲ့လုပ်တဲ့သူတို့ကိုအပြစ်ပြဖို့ယုံကြည်သူတိုင်းကိုဖယားသခင်ခန့်ထားပါတယ်ယေရှုကယုံကြည်သူတိုင်းဤလောကဤအလင်းဖြစ်ကြ၏လို့အတိအလင်းမိန့်တော်မူပါတယ်အဖက်အခိုင်းကအငယ်၁၂မှာမောင်မိုက်၌ကျင်လည်သောသူတို့ပြုတ်တဲ့အပြစ်အချို့တို့ဟာပြောဖို့တောင်ရှက်ဖို့ကောင်းတဲ့အရာတွေဖြစ်တယ်လို့အတိအလင်းဖော်ပြထားပါတယ်အခန်းငယ်၃အရာအလင်းကအပြစ်ကိုမဖော်ပြရင်မောင်မိုက်တဲကနေဘယ်သူထွက်နိုင်မှာလဲအလင်းကအပြစ်ကိုမဖော်ပြရင်ကဲတင်ခြင်းကိုဘယ်သူရနိုင်မှာလဲဒါကြောင့်ယုံကြည်သူတိုင်းကိုဒီလောကရဲ့အလင်းအဖြစ်ဘုရားသခင်ခန့်ထားတော်မူသည့်အတိုင်းမောင်မိုက်တဲမှာနေတဲ့သူတို့ရဲ့အပြစ်များနဲ့ဆက်ဆံခြင်းကိုမပြုတ်ပဲသူတို့ရဲ့မောင်မိုက်အမှုတွေဟာဘုရားသခင်ရှေ့တော်မှာကြီးသောအပြစ်ဖြစ်ကြောင်းပြရမှာဖြစ်တယ်သူတို့ကိုအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကယ်တင်တော်မူသောယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ငောင်းကိုကျွန်တော်တို့ပြောပြရမှာဖြစ်တယ်အဖက်အခိုင်းကအငယ်၁၄မှာဖိတ်ခေါ်ခြင်းကိုအခုလိုကျွန်တော်တို့တွေ့ရပါတယ်ထို့ကြောင့်အဲ့ပျော်သောသူနိုးလော့တေခြင်းမှထလော့တို့ပြုလင်ခရစ်တော်သည်အလင်းကိုသင်အားပေးတော်မူမည်ဟုဆိုသည်လို့တွေ့ရပါတယ်။ယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းမရှိသေးတဲ့သူဟာမောင်မိုက်တဲမှာရှိနေတဲ့သူအလင်းမရရှိသေးတဲ့သူအပြစ်နဲ့အပြစ်ဒဏ်ထာဝရငရဲမိအိုင်ကနေကယ်တင်ခြင်းမခံရသေးတဲ့သူတွေဖြစ်ကြပါတယ်။ယေရှုခရစ်တော်ကိုယုံကြည်လက်ခံခြင်းမရှိသေးရင်နောင်တနှလုံးသားနဲ့ယေရှုဖျားထံလာပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်အခုယုံကြည်လက်ခံပါယုံကြည်လက်ခံရင်ခရစ်တော်ကမိတ်ဆွေကိုအလင်းပေးတော်မူမှာဖြစ်ပြီးမိတ်ဆွေကြိုးလွန်ခဲ့တဲ့အပြစ်တွေအတွက်မိတ်ဆွေခံရမဲ့ငရဲမိအိုင်ကနေထာဝရအတွက်ကယ်တင်တော်မူမှာဖြစ်ပါတယ်မိတ်ဆွေဟာယုံကြည်သူဖြစ်လျက်နဲ့နေရာမှားပြီးတော့မှောင်မိုက်တဲမှာအသက်ရှင်နေတယ်ဆိုရင်အခုထွက်လာပါနောင်တနှလုံးသားနဲ့ခရစ်တော်ထံလာပြီးအပြစ်ဝန်ချတောင်းပန်ပါခရစ်တော်၌အလင်းဤသားဖြစ်တဲ့အတိုင်းအလင်း၌ကျင်လည်ဖို့အသက်တဖန်ကိုဆက်ကပ်ပါမိတ်ဆွေတိထားပြီးဖြစ်တဲ့ဘုရားသခင်အလိုတော်တွေကိုလက်တွေ့နာခံပါမတိသေးတဲ့အလိုတော်များကိုလည်းတမန်ကျမ်းစာမှာသင်ယူပါနာခံပါလို့တိုက်တွန်းအပ်ပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ